တနင်္သာရီတန်းဒေသကြီးကော့တောင်းခရိုင်ကော့တောင်းမြို့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကော့တောင်းခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမှချင်းမှုကျင်းပတဲ့မြန်မာအီလက်ထရောနစ်ပေးပစ် MB ပူရန်ရှင်းလင်းပြသခြင်းလက်တွေ့ဆန်းသက်မေးပေးခြင်းနဲ့နည်းပြဆရာပြတင်တန်းဖွင့်ပွဲခန္ဓာကိုဒီနေ့မနက်ပိုင်းကကော့တောင်းမြို့မြေစုတကကမ်းမှမှကျင်းပရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးကိုကိုလွင်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့အန်ဒီမရည်မှန်းချက်ဟာလွတ်လပ်၍တရားမျှတတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတည်းရဲ့အောင်မြင်စွာကျင်းပနိုင်ရေးဖြစ်ပါကြောင်းလာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရွေးကောက်ပွဲသမိုင်းမှာအီလက်ထရောနစ်မဲပေးဆက်ကိုအသုံးပြုကျင်းပမယ့်ပထမဆုံးရွေးကောက်ပွဲဖြစ်ပါကြောင်းမဲပေးဆက်ဟာမြန်မာနိုင်ငံမှာထုတ်လုပ်ထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပြည်တွင်းမှာကျွမ်းကျင်သည့်ပညာရှင်များပူးပေါင်းပြီးမြန်မာနိုင်ငံနဲ့ကိုက်ညီတဲ့မြန်မာအီလက်ထရောနစ်ဒီဇိုင်းပုံစံကိုတီထွင်ထားတဲ့မဲပေးဆက်ဖြစ်ပါကြောင်းရွေးကောက်ပွဲမှာမဲခြင်းများကိုမှန်မှန်ကန်ကန်တိတိကျကျမြန်မြန်ဆန်ဆန်ဆောင်ရွက်သွားနိုင်မှာဖြစ်ကမဲပေးဆက်တိဆောက်ပုံဒီလမ်းများဆက်တက်စဉ်ပုံစမ်းသပ်မဲပေးပုံဖြန့်ခွဲပုံရွေးကောက်ပွဲနေ့မှာမဲယုံမှမဲပေးဆက်တက်စဉ်ခင်းခြင်းပုံမဲရလှည့်ရေးတွက်ပုံဤဥပဒေပါအတိုင်းမဲရလှည့်စည်းရင်းပြုစုပုံမဲပေးဆက်အားပြန်လည်ထုတ်ပို့သိမ်းဆည်းပုံတို့ကိုလုပ်ငန်းလမ်းညွှန်ချက်များနဲ့အညီယခုတင်တန်းမှာစနစ်တကျတင်ကြားပြသပေးသွားမှာဖြစ်ပါကြောင်းရှင်းလင်းပြောကြားပါသည်အဲဒီနောက်တိုင်းဒေသကြီးမြန်မာအီလက်ထရောနစ်မဲပေးဆက် MB ပူရန်ဆိုင်ရာကြီးကြပ်ရေးအဖွဲ့ဥက္ကဋ္ဌတိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်စောလှိုင်ကလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးပြောကြားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှဒုတိယညွှန်ကြားမှူးချုပ်ဦးညီညီလွင်က MB ပူရန်ဆက်အသုံးပြုခြင်းနဲ့ဆက်လင်းပြီးရှင်းလင်းပြောကြားပါသည်ဆက်လက်ပြီးတရားဝင်လာကြတဲ့ဌာနဆိုင်ရာများနိုင်ငံရေးပါတီများနဲ့ဖိတ်ကြားထားသူများမှအီလက်ထရောနစ်မဲပေးဆက်အသုံးပြုပြီးလက်တွေ့ဆန်းသပ်မဲပေးကြတာရွေးကောက်ပွဲနေ့မှာဆောင်ရွက်မဲ့အစီအစဉ်များအတိုင်းမဲယုံဖွင့်လှစ်ခြင်းမြန်မာအီလက်ထရောနစ်မဲပေးဆက်ဖြင့်မဲပေးခြင်းမဲရည်တွယ်ခြင်းများကိုလက်တွေ့သရုပ်ပြဆောင်ရွက်ခဲ့ကြပါသည်။အဲဒီနောက်တရားဝင်လာကြသူများမှတိလိုသည့်များအားမေးမြန်းခဲ့ကြပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တနင်္သာရီတိုင်းဒေသကြီးတာဝန်ခံဦးကိုကိုလင်းကမေးမြန်းမှုများအပေါ်ပြန်လည်ရှင်းလင်းပြောကြားခဲ့ပြီးမေးပေးချက်များနှင့်စနစ်တကျထိန်းသိမ်းထားရှိမှုအခြေအနေများအားလိုက်လံကြည့်ရှုကာလိုအပ်တာများမှာကြားခဲ့ကြောင်းသိရှိရပါလိမ့်ခင်ဗျာ။